ုတော့တိုင်းရင်းသတင်းလွှာရဲ့လက်ရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေကတင်ဆက်ပေးထားပါတယ်ရှင်။
တင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဘိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံမြို့နယ်အင်ဒင်ကျေးရွာတုတ်တံမှာအလောင်းဆယ်လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးဖော်ရရှိတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဘက်မှာမိုင်းတလုံးပောက်ကွဲခဲ့လို့ကလေးတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာရှမ်းလူထုတွေးဆောင်ပွဲပိတ်ပင်ခံရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်ဒင်ကျေးရွာကတုတ်တံမှအမည်မသိအလောင်းတွေရှိနေတယ်လို့တင်းတွေထွက်ပေါ်လာတဲ့အတွက်တူးဖော်ရံမှအခုအခါအလောင်းဆယ်လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးဖော်ရရှိထားတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ကဒီလ16ရက်နေ့မှာတင်းထုတ်ပြန်ထားပါတယ်။အမည်မဖော်လိုသူတဦးကအင်ဒင်ရွာတုတ်တံမှလူတွေကိုတက်ပြီးမြုပ်ထားတယ်လို့တင်းပေးတိုင်ကြားခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ကမကြသေးမီကတင်းထုတ်ပြန်အပြီးမှာအခုလိုတူးဖော်စစ်ဆေးခဲ့တာပါ။အဲ့ဒီအလောင်းတွေကိုမြို့နယ်တရားသူကြီးနဲ့မှုခင်းဆရာဝန်တွေအပါအဝင်နေပယ်ပေါင်းစုံကအဖွဲ့ဝင်၅ဦးပါဝင်တဲ့အဖွဲ့ကဦးဆောင်ပြီးမနေ့ကလာရောက်စစ်ဆေးတူဖို့ခဲ့တာဖြစ်ပါတယ်အခုတွေ့ရှိထားတဲ့အလောင်းတွေဟာပတ်သူပေဝါတွေဆိုတာသိနိုင်ဖို့အတွက်အာဏာပိုင်တွေဘက်ကဆက်လက်တူဖို့စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့သိရပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ရှီမုံပေါ်ကျေးရွာအုပ်စုမှာမိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးသေဆုံးပြီးလေဦးတန်ရရရှိခဲ့တယ်လို့ဒေတာခံတွေကပြောပါတယ်ဒီဇင်ဘာ16ရက်နေ့ညနေပိုင်းမှာပောက်ကွဲခဲ့တာဖြစ်ပြီးအသက်12နှစ်အရွယ်မောင်အောင်လင်းထွန်းမှာမိုင်းပောက်ကွဲတဲ့နေရာမှာပွဲချင်းပြီးသေဆုံးပြီးတော့တန်ရရရှိတဲ့ကလေးငယ်၄ဦးအနက်တန်ရပြင်းထန်သူ၂ဦးကိုလာရှိုးဆေးရုံကိုပို့ဆောင်ခဲ့တယ်လို့ကြံတဲ့၂ဦးဟာလည်းမူဆယ်ဆေးရုံမှာဆေးဝါးကုသမှုခံယူနေတာဖြစ်ပါတယ်အဆိုပါပောက်ကွဲမှုဖြစ်စဉ်မှာလက်နက်ကင်အဖွဲ့အစည်းကထောင်ထားတဲ့မိုင်းဆိုတာမတိရှိရသေးပါမုန်းပေါ်ဒေတာအတင်းမှာဆိုရတတ်မတော့မုန်းပေါ်ပြည်သူစင်ကချင်လူလာရေးတတ်မတော့ KIA နဲ့အခြားတိုင်းရင်းသားတော်လှန်ရေးလက်နက်ကင်တို့တွာလာလှုပ်ရှားလက်ရှိပါတယ်
ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အဖွဲ့ဝင်နိုင်ငံရေးပါတီအစုအဖွဲ့23ပါတီတို့စီးပွားရေးဆိုင်ရာမူဝါဒအလုပ်ယုံဆွေးနွေးပွဲတရက်ကိုဒီဇင်ဘာ20ရက်နေ့ကစပြီးမွန်ပြည်နယ်စစ်ဆဲကမ်းခြေရှိ 21st Paradise Hotel မှာ၃ရက်ကြာကျင်းပနေပါတယ်။ UPDJC မှာပါတဲ့စီးပွားရေးကဏ္ဍဆိုင်ရာဆွေးနွေးပွဲနဲ့အဓိကဖက်ဒရယ်စီးပွားရေးတည်ထောင်တရဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့အခြေခံမူတွေကိုနိုင်ငံရေးပါတီ23ပါတီကတည်ထောင်ဆွေးနွေးသွားရန်ဖြစ်တယ်လို့ UPDJC အတွင်းရင်းမှုအဖွဲ့ဝင်မင်းစရာဦးကပြောပါတယ်။နိုင်ငံရေးပါတီအစုအဖွဲ့23ပါတီအနေနဲ့အခုလိုအလုပ်ယုံဆွေးနွေးပွဲတွေကိုရန်ကုန်မြို့မှာတာမကပဲနေရီမှာပါတွားရောက်လှုပ်ဆောင်ရတာကဒေသခံပြည်သူလူထုနဲ့သတင်းထောက်တွေကိုထိတွေ့ခွေရတဲ့အတွက်ဒေသအခြေအနေတွေကိုလူထုတွေနဲ့ဆွေးနွေးနိုင်မှာဖြစ်တယ်လို့ပြည်သူတွေရဲ့ခံစားချက်ကိုလည်းနီးနီးကပ်ကပ်လေ့လာနိုင်မယ်လို့ယုံကြည်ကြောင်းသူကဆိုပါတယ်။အလုပ်ယုံဆွေးနွေးပွဲ workshop ပထမပိုင်းနေ့ရက်မှာပြည်သွင်းတဲ့နိုင်ငံတကာကပညာရှင်တွေရဲ့အတွေ့အကြုံတွေကိုမျှဝေတဲ့အစီအစဉ်နဲ့နောက်ဆုံးရက်မှာနိုင်ငံရေးပါတီ23ဖွဲ့တို့ရဲ့သဘောထားအမြင်တွေကိုစုစည်းတဲ့အစည်းအဝေးကျင်းပဆုံးဖြတ်အတည်ပြုချက်ရယူပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC မှစတမ်းအဖြစ်တင်တွင်းသွားမှာဖြစ်ပါတယ်
။ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာဒီဇင်ဘာလ21ရက်နေ့မနက်ပိုင်းကရှမ်းမြို့တာအစ်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေ့ဆုံပွဲထပ်မံပြုလုပ်ဖို့အစီအစဉ်ရမှာမြန်မာတပ်မတော်ကစီရင်အား50ခန့်ဝင်ရောက်ပြီးတားဆီးခဲ့ပါတယ်။ဒီဇင်ဘာ18ရက်နေ့ပထမအကြိမ်ကျင်းပစဉ်ကလည်းရလခတိုင်းမွညွန်ကြားမှုနဲ့လွယ်လင်တပ်နယ်ကစီရင်အားတုံးဝင်ရောက်တားဆီးလို့တွေ့ဆုံပွဲပြည့်ပြည့်ခဲ့ရပြီးတဲ့နောက်အခုထပ်မံတွေ့ဆုံမှုပြုလုပ်ရမှာဒုတိယအကြိမ်တားဆီးခံရတာဖြစ်ပါတယ်။ RCSSSC ကမကထပြုတဲ့ရှမ်းမြို့တာစစ်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတဘောထားရယူဖို့တွေ့ဆုံတဲ့ပွဲကိုဒီဇင်ဘာ18ရက်နေ့ကနေ24ရက်နေ့ထိ24မြို့နယ်မှာကျင်းပဖို့စီစဉ်နေတဲ့အပေါ်ဒီငြိမ်ရေးနဲ့လုံခြုံရေးကိုမထိခိုက်စေဘဲအောင်အောင်မြင်မြင်ကျင်းပနိုင်ရေးအတွက်ရှမ်းပြည်နယ်အစိုးရကိုအကြောင်းကြားစာပေးပို့ခဲ့ပေမဲ့
ပင်လုံမှာပြုတ်လို့မဲ့လူထုတွေ့ဆုံပွဲကိုတမ်တော်ကနေနှစ်ကြိမ်တိုင်တိုင်တားမြစ်ခဲ့ပါတယ်။လက်နက်ကိုင်အဖွဲ့တွေကနေဖမ်းဆီးထားတဲ့အိုရီယန်တယ်ဟိုင်ဝေးကုမ္ပဏီဝန်ထမ်းအမျိုးသားငါးဦးကိုဒီဇင်ဘာလလယ်မှာပြန်လွတ်ပေးခဲ့ပြီးလို့ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နမ်ကုတ်ရွာသားတအူးကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ၁၃ရက်နေ့ကလာရှိုးမြို့ကနေ net angklong tapet gap tipi bajang pansi de zura gromati ya debu lu kena u lu lare nam kudya dat uga pyo bare. Pansi ko sang dware tapet ma gachin net ang tapet gap tipi bajang pansi de zura mati ya bu lu kena u lu lare nam kudya dat uga pyo bare. Di pyesin ma gomdi wunta amyo da kuna ugo gachin lu la ye tamado KIA ne ta angklong TNLA tapet windoga ne pansi dware lu tamado ka kwe ye usi chou yonga tatin topian ta bare.
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဇန်နဝါရီလ9ရက်အပတ်မှာရှမ်းပြည်တောင်ပိုင်းလင်ကင်းမြို့မှာကျင်းပမဲ့ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေ့ဆုံပွဲအတွက်ရှမ်းမျိုးသားများကိုစားပြုCSSUကအဖွဲ့၅ဖွဲ့ခွဲပြီးရှမ်းပြည်လူထုနဲ့ကွင်းစင်တွေ့ဆုံနေပါတယ် လက်ရှိတွေ့ဆုံမှုတွေထဲကပင်လုံမျိုးမှာပြုလုပ်တဲ့တွေ့ဆုံပွဲကိုရလာခတိုင်းမှုရဲ့ညွန်ကြားချက်နဲ့စစ်အင်အားသုံးပြီးတော့တားမြစ်ပိတ်ပင်ခံရရတာတွေလည်းရှိနေပါတယ်။ဘာကြောင့်ပိတ်ပင်ခံရတယ်လဲမိကုန်းနဲ့ပတ်သက်ပြီးနမ်ဟောင်ရဲ့ဆက်သွယ်မင်းမြတ်ချက်ကိုRCSSSA ရဲ့ပြည်တွင်းပြည်ခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်ဦးကအခုလိုစတင်ဖြေဆိုထားပါတယ်။
โอเคแล้วเราไม่รู้เข้ามาดีแชมป์เนี่ยเป็นที่ชกสิแล้วจะซื้อนี่ไปเลยตัวเองก็ไม่รู้เหมือนกันเลยจะต้องจะเนื้อว่าเซียนี่เซียนเนี่ยสาปูทาร์ราสิบาร์เลยเนาะแต่เมื่อตักกาให้ลูลาวิโดโอฮันตาบากาที่อสุริยาไปไปงานที่ตักไปงูจะมีโดจะเอาจ้าอะไรจะดิ้นปูพี่อะไรไม่ใช่เพื่อนเนี่ยเช็ดตัวเลยเลยจะเอาให้ลูกเนี่ยไปยังราคาดูติดตั้งว่าบอกตัวเลยตัวกระเด็นเลยโอ้จีเอ็มซีเอสก็เอาท่าสิบาร์เลยแล้วก็จีเอ็มซีก็ประมาณ
ဒီလိုမျိုးတိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်ဘယ်လိုထိခိုက်ကြရရိုက်စေနိုင်ပါသလဲ
ကျွန်တော်တို့ဒီခုလူထုတွေ့ဆုံပွဲကလာမယ့်27ရာစုပင်လုံးမှာလုံးမဲ့ဟိုဟာဒီကိုကျွန်တော်တို့ကဒီအချက်လက်တွေတော့ကျွန်တော်တို့စုဆောင်ရှင်းဖြစ်ပါတယ်ပြည်သူလူထုတွေရဲ့ဟိုအကြံဉာဏ်တွေကျွန်တော်တို့တိုင်းပြည်အတွက်ငြိမ်းချမ်းရေးဖြစ်စဉ်တွေအတွက်တော့အထောက်အကူပြုမဲ့ဟာတွေပေါ့နော်ရယူခြင်းဖြစ်ပါတယ်ပေါ့နော်ဒီဟာတာခံရခြင်းအချင်းကျွန်တော်တို့ဒီချမ်းမျိုးတွေမဟုတ်ကျွန်တ ဒီကွယ်လုံနေတာကကျွန်တော်တို့ဒီနိုင်ငံတိဆောက်ဖို့နံနက်ညင်းချမ်းရေးအတွက်လုံနေတာပေါ့နော်အခုလူထုတွေ့ဆုံပွဲအခြေအနေကတော့ဘယ်အတိုင်းတာတိပီပီလို့ပြောရမလဲရှင်အဲကျွန်တော်တို့ဒီမြောက်ပိုင်းဖွဲ့ကတော့ကျွန်တော်တို့ဒီ၅နေရာတွားဖို့ရှိတာကိုကျွန်တော်တို့နောက်ထပ်၃နေရာအမှားရတယ်တခြားကျွန်တော်ကျန်တဲ့၄ဖွဲ့မှာလည်းသူက
ဒီမြောက်ပိုင်းမှာတော့ကျွန်တော်၃နေရာတန်နေတယ်။ဒီမှာကျွန်တော်လာရှိုးမာရဲ့ဒီမိုင်းရဲ့မာရဲ့နောက်ပြီးတော့ဒီကြောက်မဲမာရဲ့ပေါ့နော်။လူထုတွေ့ဆုံပွဲရဲ့ပေါ်ဘယ်လိုမြင်ပါသလဲရှင်။ဂျင်နတ်အားရမှုတွေရှိပါသလားရှင်။
ကျွန်တော်တို့တွေ့မြင်တော့ဒီမိခွန်းကြီးเนาะသူတို့เนาะမိတာတွေရှိတယ်။နောက်ပြီးတော့သူတို့အကြံပြုချက်တွေပေးတာတွေရှိတယ်။အကြံပြုချက်ခံရမြရကလည်းချမ်းမျိုးသားတ
ဒီနေ့ကတော့ဒီလိုပဲရှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲအတွက်အချက်လက်တွေစုဆောင်းပြင်ဆင်ကြမှာဖြစ်ပါတယ်။
ဆက်ပြီးတော့6ကြိမ်မြောက်မွန်လူငယ်များနဲ့အခမ်းအနားကိုလာမယ့်ဒီဇင်ဘာလ28ရက်နေ့မှာမွန်ပြည်နယ်ချောင်းဆုံမြို့နယ်ကမာမိုးကျေးရွာမှာကျင်းပသွားမှာဖြစ်ပါတယ်။ဒီနေ့မွန်လူငယ်များနဲ့အခမ်းအနားကျင်းပမှုမှာဘာတွေထူးခြားမှုရှိနေပါသလဲ။မိကလျာမုံကနေစုစည်းတင်ဆက်ထားပါတယ်ရှင်။
ဒီနေ့မှာကျင်းပမယ်မွန်လူငယ်များနဲ့ခန္ဓာစီစဉ်တွေဟာအရင်နှစ်ကထက်နည်းနည်းထူးခြားတဲ့အစီအစဉ်တွေရှိတယ်လို့လဲမွန်လူငယ်ဖိုရမ်တာဝန်ခံတဦးဖြစ်သူမင်းညာဆိုင်ရာမန်ကအခုလိုဆိုသွားပါတယ်။
ဒီနှစ်မွန်လူငယ်နေ့ရနည်းနည်းထူးခြားနေကြထူးခြားနေဆိုတာ มันเนี่ยก็สรุปเช่นเราจะนรุ่นนี่คือคนยังไม่ยากรู้เช่นเราเราไปพบเจอพวกคนเราจะนรุ่นตัวจ้าเนาะที่นี่มันก็ลุงเงี้ยเนี่ยปัตตาบีโร่ไปเฮลี่จะนรุ่นลงเหมือนลุงเงี้ยเนี่ยย้อนปัตตาจะนรุ่นอะไรกูแค่สัญญาไม่เอาอะไรไปพิจารณาบอกเจ้าอย่าพิจารณาสกายลูกจะป้องกันลูกอะไรเราชิมไหมบีมลุงเงี้ยเนี่ยมุ่ยเสวนาปัตตาเดียวเสียวบีอ่ะอะไรเราจะนรุ่นลงกูชิมไหมจิ้มป้ายก็ไม่ได้เว้นเพื่อการจ้าตัวพี่เด้มีสันนิยุ
ကိုတက်ရှိထင်ရှားရှိနေတဲ့ဝါရင်နိုင်ငံကြီးတမဖူးနိုင်ငံတိုင်းပေါ့တယောက်ပဲရှိတယ်သူရဲ့လောက်ဖို့ကံဖက်တွေသူတို့ကောင်းကြည့်တဲ့အနေနဲ့လူငယ်တွေရဲ့အခန့်ကဏ္ဍအခေဆက်ဆက်မှာတာဝန်ယူတောင်းရခဲ့တယ်လူလာကြီးကြိုးပမ်းမှုတမိုင်းရောရမျိုးသားတန်လူကြီးနဲ့ကိုပိုင်းပြထန်းခွေရရှိဖို့အတွက်ရဲ့အဲ့ဒါကိုလေးစားတဲ့အနေနဲ့
မွန်လူငယ်နေ့ခန္ဓာတက်ရောက်ခြင်းအဖြစ်မြို့သားရေးဆိုင်ရာအသိပညာတွေနားလည်လာတယ်လို့လည်းတံဖြူစက်မြို့နယ်အနင်းကြီးရွာကလူငယ်ပင်ကရအဖွဲ့ကောင်းဆောင်မိစဟမွန်ကဆိုသွားပါတယ်ပထမအကြိမ်မွန်လူငယ်များနေ့ကိုကျန်းအင်းဆိုင်ကြီးမြို့နယ်တောင်ပေါက်ကြီးရွာမှာ2018ခုနှစ်ကစတင်ခဲ့ပြီးနောက်ရေးမြို့နယ်မော့ကနေကြီးရွာမူတော်မြို့နယ်နှီးပြော်ကြီးရွာ ကော့ကရိတ်မြို့နယ်ကော့ပိန်ကြီးရွာနယ်တံဖြူစက်မြို့နယ်ဝါကယူကြီးရွာတို့မှာနှစ်အစဉ်လိုက်ကျင်းပခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်တင်ကျေးရွာတုတ်တံမှာအလောင်းစေလောင်မြုံနှံထားတဲ့တွင်းတစ်ခုကိုတူးပေါ်ရရှိထားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ရှိမုံပေါ်ကျေးရွာအုပ်စုအတွင်းမှာမိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးသေဆုံးပြီးလေးဦးဒဏ်ရာရရှိခဲ့ပါတယ်။
တော်ရှင်ရဲ့ခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။ထိုင်းချေဆိုင်ဘီအန်အိုင်ဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။